Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်နိုဝင်ဘာလ23ရက်ဗနူးနေညနေခင်း VOA စီစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီသန်စမဒီနေ့ညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီနေ့ညနေပဲသတင်းတွေကို Macken View တွေနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါမဲဆွေဘော်ရုံကပြောထားသလိုကလင်တန်ကိုထပ်ပြီးစုံစမ်းစစ်ဆေးမယ့်ကိစ္စမလုပ်တော့ဘူးဆိုတဲ့သဘောမျိုးယူကောက်ခံသမ္မတထရမ့်ကပြောလာနေပါပြီ။ကမ္ဘောဒီးယားမှာခမာနီအုပ်စုမှုလက်ထက်ထိတန်းကောင်းဆောင်နှုတ်ဦးအပေါ်တည်တံ့ချထားတာကိုတရားခွင်ရုံးကဒီကနေ့အတည်ပြုလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာသတင်းအချက်လက်တွေဓာတ်ရိုက်အပြန်လည်ဖလှယ်ဖို့တောင်ကိုရီးယားနဲ့ဂျပန်တို့သဘောတူလိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်နေနာဆင်ကြမှာကတရုတ်ပြည်ဘက်ကိုတင်းဆောင်သူတချို့ကတော့စိုးရိမ်မှုတွေရှိနေတာကြောင့်ပြန်မလာနိုင်သေးဘူးဆိုတဲ့အကြောင်းကို
ပြန်လာရသေးဘူးဆိုတော့ပြန်လာခဲ့ရင်တော့ကြမယ်။တစ်ဖက်တော့မဟုတ်တစ်ဖက်ကနေပြီးတော့မှအထိနာလိုက်လို့အရန်ကရောလို့မှစိုးရိမ်တာနဲ့သူတို့ပြန်မလာရတာပါ
။မူဆေဒေတာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညီစင်ကအခုလိုတုံ့တက်တာကိုမကြခင်မှာပြေဆုံးနာဆင်ကြမှာပါ။ဒါပြင်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲနောက်ဆုံးရအခြေအနေအပြင်ရခိုင်ပြည်နယ်ပြည်ပခန့်တွေကြောင့်စူစီကီဖလာအာဆီယံဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်မယ်ဆိုတဲ့သတင်းတွေကိုအခုညနေမှာပြောပြသွားဖို့လည်းရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ပြူထွေတို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာယူကောက်ပွဲမဲဆွယ်ကာလတွေအတွင်းသူအခိုင်အမာယက်တီပြောဆိုခဲ့တာတွေကတချို့ကိုပြန်လျှော့နေပုံရပါတယ်။အဲ့ဒီအထက်မှာဒီမိုကရက်တစ်ပါတီကသူ့ရဲ့ပြိုင်ဘက်ဖြစ်ခဲ့သူဟီလာရီကလင်တန်ကိုထောင်ချပစ်မယ်ဆိုတဲ့ကိစ္စလည်းပေါ်ဝင်ပါတယ်။ကလင်တန်နိုင်ငံသားရဲ့ဝန်ကြီးဘဝတော်ကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ပုံနဲ့ပရာဟိတကလင်တန်ဖောင်ဒေးရှင်းနဲ့ပတ်သက်လို့မေးခွန်းတွေထွက်နေတဲ့ပုံနောက်ထပ်စုံစမ်းစစ်ဆေးဖို့ရွေချက်မရှိဘူးဆိုတာကိုထရမ့်ကအခိုင်အမာပဲအရေးပြပြောခဲ့ပါတယ်။ကလင်တန်မိသားစုကိုထိခိုက်အောင်မလုပ်ချင်တဲ့အကြောင်းကလင်တန်ဟာအချိန်မျိုးစုံကိုဖျက်ဆီးခဲ့ရပြီးနီလန်ပေါင်းစုံနဲ့အကြီးအကျယ်ထိခိုက်ခဲ့ရကြောင်းမဲဆွေစီအုံးမွေးဟာတိတ်ကိုပြင်းထန်လွန်းကြောင်းထရမ့်ကပြောပါတယ်။ကလင်တန်ကိုစုံစမ်းစစ်ဆေးဖို့ကိစ္စဟာသူ့စိတ်ထဲမှာအခိုင်အမာရှိလွန်းလာတဲ့ကိစ္စမဟုတ်ဘူးလို့လည်းထရမ့်ကပြောပါတယ်။ The New York Times သတင်းစာကသတင်းတောက်တွေအက်ဒီတာတွေနဲ့ညင်ကနေကတွေ့ဆုံချိန်တွင်ထရမ့်ကအဲ့လိုပြောသွားတာပါ။သတင်းစာဂုဏ်သိက္ခာကြီးတဲ့ New York Times သတင်းစာကိုယူသားမှုမရှိတဲ့သတင်းစာ၊ကြာဆုံးနေတဲ့သတင်းစာဆိုပြီးမဲဆွေစီအုံးမွေးကာလအတွင်းထရမ့်ကအပြင်းထန်ဝေဖန်တိုက်ခိုက်ခုပါတယ်။အခုတော့ဒီသတင်းစာကိုသူလေးစားတဲ့အကြောင်းနဲ့သူဖတ်တဲ့အကြောင်းပြောပါလေ
။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟယ်လီကိုသူဆွေရလက်ထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်နေရွေးချယ်မယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောထားတယ်လို့ဒီကနေ့တရားဝင်အဆိုပြုလာနိုင်ပွဲရှိနေပါတယ်။အိန္ဒိယနိုင်ငံကနေရွှေ့ပြောင်းနေထိုင်လာသူတဦးရဲ့သမီးအသက်44နှစ်အရွယ်ဟယ်လီဟာတောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်နဲ့ဒုတိယမြောက်သက်တမ်းတာဝန်ယူနေတဲ့သူပါ။ဒါပေမဲ့နိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်လို့တော့အထွေထွေရှိတဲ့သူမဟုတ်ပါဘူး။တကယ်လို့အရွေးခံရရင်တော့သူဟာထရမ့်ရဲ့အစိုးရအဖွဲ့ထဲမှာလူပြူအမျိုးသားမဟုတ်တဲ့ပထမဆုံးအစိုးရအဖွဲ့ဝင်ဖြစ်လာမှာပါ။ Republican Party အတွင်းသမ္မတလောင်းရွေးချယ်တဲ့လာရီနဲ့ချီရှင်ပြိုင်မှုတွေအတွင်းမှာတော့ Haley ဟာထရမ့်ကိုထောက်ခံခဲ့တဲ့သူမဟုတ်ပါဘူး။အစောပိုင်းရှင်ပြိုင်မှုတွေမှာ Florida ပြည်နယ်ထက်လွတ်တော်မဲ့ Marco Rubio ကိုထောက်ခံခဲ့ပြီးတော့ Rubio ပြုတ်သွားပြီးတဲ့နောက်မှာတော့ Texas ပြည်နယ်ထက်လွတ်တော်မဲ့ Ted Cruz ကိုပြောင်းပြီးတော့ထောက်ခံခဲ့တာပါ။လို့ဘာလို့ရှိရဲ့ရွေးကောက်ပွဲကျင်းပဖို့နီးလာချိန်မှာတော့သူမကသမရသည့်ရွေးဖို့သူ့အနေနဲ့ဆရာထက်တန်မှုမရှိတော့ပေမဲ့ထရမ့်ကိုမဲပေးမယ်လို့ပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မွတ်စလင်တွေဝင်ရောက်ခွင့်ပိတ်ပင်မယ်ဆိုတဲ့ထရမ့်ရဲ့အဆိုပြုချက်ကိုလည်း Mrs. Haley ကဝေဖန်ချတာပါ။သမရအိုဘားမားနောက်ဆုံးအကြိမ်ပြောခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းကို Republican Party ဘက်ကတုံ့ပြန်မိန့်ခွန်းပြောခဲ့တဲ့အထက်ထရမ့်ရဲ့ဒီပြောဆိုတဲ့ပုံစံမျိုးကိုဝေဖန်ခဲ့တာမှာ Mrs. Haley ကတချို့လူတွေဟာသူတို့ဟာသူများနဲ့မတူဘူးဆိုတာကိုပြချင်တာနဲ့ပဲလေကြီးလေကျယ်တွေပြောတတ်ကြတယ်လို့ဆိုပြီးတော့ဝေဖန်ခဲ့တာပါရှင်
။ Syria နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ရဲ့အဝေးထင်း drone ယာဉ်နဲ့တိုက်ခိုက်မှုတွင်အာရှအနောက်တောင်ဘက်ဒေသတစ်ချောင်းမှာလှုပ်ရှားနေတဲ့အကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ဆက်ဆက်ရှိသူအကြီးတန်း Al-Qaeda ခေါင်းဆောင်တို့တေဆုံးသွားတယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်။ Egypt နိုင်ငံသား Abu Afghan El-Masri ကိုပြစ်မှတ်ထားပြီးအာလေပိုမြို့အနောက်ဘက်ကီလိုမီတာ50အကွာဆာမာဒါမြို့နားမှာနိုဝင်ဘာလ17ရက်နေ့ကတိုက်ခိုက်တာဖြစ်တယ်လို့ပန်ဒဂွန်ပြောခွင့်ရသူကအင်္ဂါနေ့မှာပြောပါတယ်။သူ့ကိုစောင့်ကြည့်နေတာအချိန်တော်ကြာပြီလို့ပြောခွင့်ရပီတာကုတ်ကပြောပါတယ်။ Afghanistan ကအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အစွန်ရောက်ဝါဒီတွေနဲ့ El-Masri ကြားဓာတ်ရက်အခြေဆက်ရှိတယ်လို့လည်းဆိုပါတယ်။သူဟာနောက်ပိုင်းမှာဆီးရီးယားကအစွန်းရောက်အဖွဲ့တစ်ဖွဲ့ထဲဝင်သွားပြီးနောက်နိုင်ငံတွေပေါ်တိုက်ခိုက်ဖို့အစီအစဉ်ချခဲ့ဘူးသူဖြစ်တယ်လို့လည်းပြောပါတယ်။ဒီတော့ဒီမှာပဲတပုံတွေထိန်းချုပ်ထားတဲ့အာလပိုမြို့ကိုထိုးစစ်ဆင်နေတဲ့ ရုရှားထောက်ပံ့ပြုစီးရီးယားတပ်တွေနဲ့ရှီယားဟက်ဇ်ဘိုလာညမုံတပ်တွေဟာအာလပူမြို့ရဲ့အတွင်းပိုင်းရပ်ကွက်တွေထဲအထိရှေ့တိုးတိုက်ခိုက်နေကြတယ်လို့အာလပူမြို့ရင်းနဲ့အနီးအနားမှာရှိတဲ့လေလာစောင့်ကြည့်သူတွေကပြောပါတယ်။အဓိကကြားတဲ့ရပ်ကွက်နှစ်ခုကိုစစ်လေရင်တွေရဟတ်ရင်တွေနဲ့ရှီယားမြောက်ဇက်တိုက်တိုက်ခတ်ပုံကျဲတိုက်ခိုက်နေတယ်လို့စီးရီးယားလူခွင့်ရေးအခြေအနေဆိုင်ရာစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်။
ဂျော်ဒန်နိုင်ငံရှေ့မြောက်ပိုင်းနဲ့နေဆက်ချင်းထိစပ်နေတဲ့ Syria သဲကန္တရဒေသတစ်လျှောက်လူသားချင်းစာနာတဲ့အကူအညီတွေမရတဲ့လောက်ဖြစ်နေတဲ့ Syria ဒုက္ခသည်ထောင်ပေါင်းများစွာတွေကတချို့အတွက်စားနပ်ရိက္ခာတွေပြန်လည်ဖြန့်ဝေပေးလာနိုင်တဲ့အပေါ်မှာကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဆွန်လတဲ့ဂျော်ဒန်ဆိုးရွားကနေဆက်ကိုပိတ်ပစ်လိုက်ခြင်းကစလို့အကူအညီတွေမရှိတော့တဲ့လောက်ဖြစ်နေတာပါ။တရင်းနှစ်ပတ်ကြာစားနပ်ရိက္ခာနဲ့စီးဝါတွေဖြန့်ဝေပေးသွားမယ့်အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့ Rockman ရဲ့မှာအင်္ဂါနေ့ကအစားအစာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဖြန့်ဝေပေးခဲ့တာလို့လူသားချင်းစာနာမှုရေးရာကုလသမဂ္ဂအကြီးအကဲစတီဖန်အိုဘရိုင်ယန်ကပြောပါရယ်လူသူရောက်ပေါင်နေတဲ့နေရာတွေမှာနေထိုင်နေကြတဲ့ဒုက္ခသည် 15,000 လောက်ရှိလိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်လူငယ်တဲ့တနည်းတုံးကတော့ 12,000 လောက်ပဲရှိခဲ့တာပါဂျော်ဒန်နိုင်ငံဟာစီးရီးယားမှာပြည်တွင်းစစ်စတင်ဖြစ်ပွားတဲ့2011ခုနှစ်မတ်လကစလို့ဒုက္ခသည်တွေကိုအစောဆုံးလက်ခံပေးခဲ့တဲ့နိုင်ငံဖြစ်တယ်လို့လူဦးရေ8,000သာရှိတဲ့ဂျော်ဒန်အနေနဲ့ဒုက္ခသည်6,500ကျော်ကိုလက်ခံပေးထားတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လကရော့ခ်ဘန်အရက်မှာကားဗုံးထောင်ဖောက်ခွဲတိုက်ခိုက်မှုကြောင့်ဂျော်ဒန်စစ်သား9ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်စီးရီးယားနဲ့နယ်စပ်ကိုဂျော်ဒန်ဘက်ကပိတ်ပစ်ခဲ့တာပါ။ကမ္ဘာစံတဲ့ရခအဖွဲ့ WFP ကတော့အဲ့ဒီနေဆက်ပိတ်ထားတဲ့အချိန်ဩဂတ်စ်လထဲမှာကိုပဲဂျော်ဒန်ဘက်ချမ်းကနေ green set ကြီးတွေကိုတုံးပြီးတော့စီးရီးယားဘက်ချမ်းကနေဆက်တလျှောက်ဒုက္ခသည်တွေအတွက်အစားအစာတွေချပေးခဲ့ပါသေးတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလိုကနေဗိုလ်ဒူးညနေပဲသတင်းတွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘောဒီးယားနိုင်ငံကခမာနီခေါင်းဆောင်ဟောင်းနှစ်ယောက်အပေါ်လူသားမှုကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တည်တံ့ချမှတ်ထားတာကိုကုလသမဂ္ဂထောက်ပံ့ပေးထားတဲ့ကမ္ဘောဒီးယားတရားရုံးတစ်ခုကအတည်ပြုလိုက်ပါတယ်။ကမ္ဘာနီဆိုရလက်ထက်နိုင်ငံအကြီးအကဲဟောင်း Qu Samphan နဲ့ကမာဒီကောင်းဆောင်ပူပော့ပြီးရင်ဒုတိယကောင်းဆောင်ဖြစ်တဲ့နုံချာတို့ကို2014ခုနှစ်ကလေးကပြစ်ဒဏ်ချထားတာပါလူအမျိုးများကိုတပ်ဖြတ်မှုလူတွေကိုလက်စားဖြောင်းမှုနိုင်ငံရေးပြောကပါတဲ့နှိမ့်ဆက်ညှဉ်းပန်းမှုစတဲ့ဆွဲချက်တွေနဲ့ဆက်ဆက်ပြီးသူတို့နှုတ်ဦးကိုတည်ဒဏ်ချထားပါတယ်တည်ဒဏ်ချမှတ်ထားတာဟာတင်းတင်းလျှောက်ပတ်တဲ့အကြောင်းဒီလူနှစ်ယောက်ဟာကမ္ဘောဒီးယားလူတွေရဲ့အဆုံးစွန်သောကံကြမ္မာကိုလုံးဝထည့်မစင်စားဘူးဆိုတာပြသခဲ့ကြောင်းတရားလူတော်ချုပ်ထိတန်းတရားသူကြီးခွန်စရင်ကဒီကနေ့ပြောပါတယ်Channel Sanfan တို့ဟာအခုအချိန်ထိတက်ရှိတင်ရှားရှိနေစေခမာနီကောင်းဆောင်တွေထဲမှာအဆင့်အမြင့်ဆုံးတာဝန်ရှိသူတွေပါလူမျိုးတုံးတက်ပြတ်မှုဆိုင်ရာဆွေးဆက်တွေနဲ့ဒုတိယအမှုတစ်ခုအတွက်လည်းသူတို့တရားရင်ဆိုင်နေရပါတယ်2014ခုနှစ်ကသူတို့အပေါ်ချမှတ်တဲ့ပြစ်ဒဏ်ဟာလွဲချော်တာတွေပဲလိုက်တဲ့တရားသူကြီးတွေကြောင့်အမှားအယဉ်တွေနဲ့ပြည်နေတယ်လို့သူတို့ရဲ့ရှေ့နေတွေကပြောပါတယ်အဲဒီလိုပြဿနာတချို့ရှိခဲ့တယ်ဆိုတာဒီကနေ့တရားခွင်ရုံးရဲ့စုမျက်ချက်မှာမှတ်ချက်ပေးထားပေမဲ့စီရင်ချက်တစ်ခုလုံးကတော့အတူတူပါပဲ1985ခုနှစ်ကနေ1989ခုနှစ်အထိကမာနီအုပ်စိုးမှုတွင်ကမ္ဘောဒီးယားနိုင်ငံသားခန့်မှန်းချက် 1.8 တန်းလောက်အသက်ဆုံးရှုံးခဲ့ရပါတယ
်။တောင်တရုတ်ပင်လယ်ပြင်မှာရေပိုင်းနဲ့အငင်းပွားနေကြတဲ့နိုင်ငံတွေအနေနဲ့ရေနံတဲ့သဘာဝတံခွေရှာဖွေရေးကအဓိကကျတဲ့အချက်တစ်ခုလို့ဖြစ်လာနေပါတယ်။ဒီဒေသအတွင်းနိုင်ငံတွေအများပြားဟာလောင်စာကိုပြီးပါနိုင်ငံတွေကနေအဓိကဝယ်ယူနေကြတာပါ။1990ခုနှစ်ကလေးကရှာဖွေမှုတွေလှုပ်လာခဲ့ပေမဲ့ထိုင်ဝမ်ကနေစင်ကာပူအထိဖြန့်ကျက်ပြီးစတူယန်ကီလိုမီတာ3,000ခွဲကျေလောက်ကျဝင်းတဲ့ဒီတောင်တရုတ်ပင်လယ်ပြင်မှာဘယ်နိုင်ငံကမှရေနံနဲ့သဘာဝတံခွေတွေကိုသီးသီးသာသာရှာဖွေတွေ့တာမျိုးမရှိသေးပါဘူး။တောင်တရုတ်ပင်လယ်ရေလိလာသုံးသက်သူတွေကတော့ဒေသတွင်းနိုင်ငံတွေအနေနဲ့သူတို့ရဲ့အချုပ်ချာအာဏာပိုင်ဆိုင်ချောင်းကိုပြဖို့အတွက်ရေနံနဲ့သဘာဝတံခွေရှာဖွေတာကိုထိတ်တန့်ကြောင်းရင်းတရက်လို့လုပ်နေတာလို့ပြောပါရယ်။ဘရူနိုင်းတရုတ်မလေးရှားနဲ့ဗီယက်နမ်နိုင်ငံတွေကကိုရိုင်းရေနဲ့ရှာဖွေတာတွေရှိတယ်လို့ဖိလစ်ပိုင်နိုင်ငံကတော့ပုဂ္ဂလိကကုမ္ပဏီတချို့ကို2014ခုနှစ်မှာရေနဲ့ရှာဖွေခွင့်ပြုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ဟာဆော်ရီအာရေဗျာမဟုတ်တယ်လို့အီရတ်လည်းမဟုတ်ဘူး။အရှေ့လယ်ပိုင်းဒေသလည်းမဟုတ်ဘူး။ဒါကြောင့်ဒီနေရာမှာရေပိုင်နဲ့အငင်းပွားနေကြတဲ့နိုင်ငံတွေအနေနဲ့အဓိကကရေနဲ့သဘာဝတံခွေတွေကိုရှာတွေ့ဖို့မဟုတ်ဘဲဒီနယ်မြေကိုသူတို့ပိုင်ဆိုင်ချောင်းပြနိုင်ဖို့အတွက်သဘာဝအရင်းမြစ်ရှာဖွေတာတွေကိုလုပ်နေတာလို့ထိုင်ဝမ်ထမ်ကမ်တက္ကသိုလ်မှာနိုင်ငံတကာရေးရာတွေကိုအထူးပြုလေ့လာနေတဲ့သုတေသီဖာဘရီစီယိုပိုဆက်တိုကပြောပါရရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ဆိုင်ရာအပါဝင်စီးရေလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေတရက်အပြန်လည်ပြည်ရေးသဘောတူညီချက်တရက်ကိုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကြားဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာလုံဆောင်မှုတွေကိုကန့်သတ်ထိန်းချုပ်တာမှာဒီသဘောတူညီချက်ကအထောက်အကူဖြစ်စေမယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကပြောပါတယ်။နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာမြောက်ကိုရီးယားဘက်ကထိန်းချုပ်မှုတွေတိုးလာနေတာကိုတိတိကျကျရင်ဆိုင်ဖို့ ဂျပန်ရဲ့ထောက်လိုင်းစွမ်းရည်ကိုအခုလိုအကောင်းဆုံးဖြစ်အောင်လုပ်နိုင်ပြီဖြစ်တာကြောင့်မိမိတို့ရဲ့လုံခြုံရေးပိုကောင်းစေပါမယ်လို့ဂျပန်ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အခုသဘောတူညီချက်အရတောင်ကိုရီးယားနဲ့ဂျပန်ကြားသတင်းအချက်အလက်တွေကိုတိုက်ရိုက်ဖတ်လည်နိုင်တော့မှာပါ။2014ခုနှစ်ကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်တစ်ခုအရသတင်းအချက်အလက်တွေကိုအမေရိကန်ကတစ်ဆင့်ဖတ်လည်နေကြရတာဖြစ်ပါတယ်
။ပါလက်စတိုင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတူအပေါ်ဆွဆွဲထားတဲ့ဆွဲချက်တွေကိုအစ္စရေးဘက်ကပြန်ရုပ်သိမ်းပေးဖို့နိုင်ငံကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့ AI အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်ကန်ကစစ်ဖက်တရားရုံးတစ်ခုမှာလူခွင့်ရေးလှုပ်ရှားသူအီဇာအမရိုကိုဒီကနေ့စစ်ဆေးမဲ့အချိန်မတိုင်ခင်အခုလိုတောင်းဆိုခဲ့တာပါ။အမရိုပေါ်ဆွဆွဲထားတဲ့ဆွဲချက်အများပြားဟာခိုင်လုံမှုမရှိဘူးလို့ AI ဖွဲ့ရဲ့ရှေ့လေပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးမက်ဂျာလီနာမူဂရာဘီကပြောပါရယ်အမရိုကိုနှုတ်ပိတ်အောင်လုပ်ဖို့သူ့ရဲ့လူခွင့်ရေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့ကြိုးစားရမှာအစ္စရေးအာဏာပိုင်တွေဟာပြည်ပသားအမှုတစ်ခုကိုပါပြန်ဖွင့်ခဲ့တယ်လို့လည်းမူဂရာဘီကပြောပါရယ်လူခွင့်ရေးချိုးဖောက်မှုတွေကိုချုပ်ဖို့ပြောတဲ့သူတွေကိုအနောက်ရှက်ပေးတာစော်ကားတာတွေမလုပ်သင့်ပဲသူတို့ကိုကောက်ွယ်ပေးရမှာဖြစ်တယ်လို့လည်းသူကပြောပါရယ် AI ဖွဲ့ရဲ့အဆိုအရအမရိုဟာဂျော်ဒန်မြစ်အနောက်ဘက်ဟက်ဘရွန်မြို့မှာဂျူးချေချအင်အားတွေတရားမဝင်ဆောက်လုပ်နေတာတွေနဲ့ပါလက်စတိုင်းတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရက်တွေကိုဆန့်ကျင်တဲ့ညီညွတ်တဲ့ဆန္ဒပြပွဲတွေဆင်ဆောင်ရွက်တဲ့အဖွဲ့ကိုဦးဆောင်နေသူလို့ဆိုပါရယ်အမရိုဟာအစ္စရေးစစ်သားတရားကိုမချင်မငန်ဆက်ဆံမှုခွင့်ပြုချက်မပါဘဲဆန္ဒပြပွဲတစ်ခုမှာခြိတက်ဆန္ဒပြမှုအပါအဝင်ဆွဲချက်အတော်များများနဲ့ဆွဆွဲခံထားရတာပါရှင
်အမေရိကန်သမ္မတဘရက်ဥဘားမားဟာသူ့ရဲ့သမ္မတတက်တမ်းမှာနောက်ဆုံးအကြိမ်ဖြစ်အရက်သားတွေကိုအမြင့်ဆုံးဂုဏ်ပြုတဲ့ဆုကိုလူပုဂ္ဂိုလ်22ဦးကိုချီးမြှင့်လိုက်ပါတယ် Microsoft Community တောင်သူ Bill Gates နဲ့ဇနီးဖြစ်သူ Melinda Gates တို့လူပရဟိတအလူရှင်တွေကနေနိုင်ငံကျော်အကစားသမားတွေအမှုပညာရှင်တွေလှုပ်ရှားသူတွေသိပ္ပံပညာရှင်တွေနဲ့တခြားလူတွေပါဝင်ပါတယ်လွတ်လပ်ခွင့်အတွက်ကြိုးပမ်းမှုဆန်ရဆုလို့ဆိုရမယ် Medal of Freedom ဆုချီးမြှင့်ခံရသူတဦးချင်းစီရဲ့လှူဆောင်ချက်တွေပေါ်သူ့အနေနဲ့နက်နက်ရှိုင်းရှိုင်းကိုယ်တိုင်ခံစားမိပါတယ်လို့အင်္ဂါနေ့ဆုချီးမြှင့်ပွဲအခမ်းအနားမှာသမ္မတဥပမာကပြောသွားပါတယ်ဆူချင်းမြင့်ခံရသူတွေထဲမှာနာမည်ကျော်ရုပ်ရှင်သူဆောင်တွေဖြစ်ကြတဲ့ Cicely Tyson, Tom Hanks, Robert De Niro နဲ့ Robert Redford တို့ပါဝင်ပြီးဘတ်စကတ်ဘောကစားသမားတွေဖြစ်ကြတဲ့ Kareem Abdul-Jabbar နဲ့ Michael Jordan တို့လည်းပါဝင်ပါတယ်။အဆိုတော်တွေထဲမှာတော့ Bruce Springsteen နဲ့ Diana Ross တို့ပါဝင်ပါတယ်။ NBC ရုပ်သံဌာနကနေထုတ်လွှင့်နေတဲ့ Ellen DeGeneres Show ကိုပြန်နိုင်တင်ဆက်နေသူဟာသာသရုပ်ဆောင် Ellen DeGeneres လည်းဆူချင်းမြင့်ခံရတဲ့အထဲမှာပါပါတယ်ခင်ဗျာ။
ထေတန်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးခဲ့တာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲနောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးပါမယ်ရှင်ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲအချိန်ရော့ကျလာပြီးတော့မူဆယ်နဲ့ကုတ်ခိုင်မြို့မှာအခြေအနေဟာပြန်လည်တည်ငြိမ်စပြုလာနေပြီဖြစ်ပါတယ်ပြည်ကြတဲ့ရက်ကမူဆယ်ကနေတရုတ်နိုင်ငံကိုတင်းရှောင်သွားသူတွေတချို့ပြန်လာနေပြီဆိုပေမဲ့လည်းမူဆယ်မြို့ကိုလာရောက်ခိုးလုံနေသူတွေကတော့နေရမပြောင်းနိုင်သေးပါဘူးမူဆယ်နဲ့ကုတ်ခိုင်မြို့ကနောက်ဆုံးချိန်တွေကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့တင်းငွေတွေကစတင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကတိုက်ခိုက်မှုတွေဟာအင်္ဂါနေ့ညနေပိုင်းမှာတော့တိုက်ပွဲအချိန်ရော့ကျလာတယ်လို့ဒီကနေ့မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့တွင်အခြေအနေဟာပြန်လည်တည်ငြိမ်စပြုလာပြီဖြစ်ပါတယ်ဒီကနေ့ကုတ်ခိုင်မြို့ကအခြေအနေကိုမြို့ကန်တဦးကအခုလိုပြောပါတယ
်ဒီနေ့အခြေအနေကကောင်းပါတယ်ဗျဟိုမှာဈေးတွေဖွင့်ပြီးသွားလာလှုပ်ရှားနေကြပါတယ်ဗျဖွင့်တဲ့လူလည်းဖွင့်ရပိတ်တဲ့လူလည်းပိတ်ကြတယ်ဗျအချိန်တော့မတည်သေးဘူးပေါ့ဗျာတေးဥပြန်နေဘာမှမဖြစ်တော့ဒီဟဲပြန်လာကြတဲ့လူတွေရှိတယ်ချုပ်ပြဲတော့တော်တော်ပြန်လာကြပါတယ်ဗျဘာမှမဖြစ်ကြဘူးဆိုတော့ပြန်လာကြတယ်ဗျဆိုင်ကလေးကားတွေပုံမှန်နည်းနည်းသွားလာနေကြပြီပေါ့ဗျာအရင်တော့အစီကြီးတော့မဟုတ်ဘူးပေါ့
ဒေတာကန်သတင်းတောက်တူဖြစ်တဲ့ဦးမောင်ကဒီကနေ့မနေ့2နာရီလောက်မှာပြစ်ခတ်တန်ကြားတာတွေရှိပေမဲ့မိုးလင်းပိုင်းကစပြီးမူဆယ်မြို့အခြေအနေဟာတည်ငြိမ်လာပြီဖြစ်ကြောင်းပြောပါတယ
်။မနေ့ကျွန်တော်တို့2နာရီနဲ့2နာရီကျော်ကျော်မနေ့2နာရီကျော်ကျော်လောက်မှာအဲပြစ်ခတ်တဲ့အတန်တွေကိုကြားရတယ်။ကျွန်တော်12ချက်73ချက်လောက်ကြားရတယ်။7ချက်ကျော်ပေါ့အဲ့လောက်ကြားရတယ်။တရုတ်ဘက်ချမ်းလို့ယူဆရတယ်။နောက်တခြားတော့ဒီမြို့ထဲမှာတော့မြန်မာနိုင်ငံဒီမူဆယ်မြို့အတွင်းထဲမှာတော့အေးစီးပါပဲဆိုတာတည်ငြိမ်ငြိမ်ပဲ။ဒီနေ့ပုံမှန်အတိုင်းပြန်ဖြစ်သွားပြီ။ဟိုးအရင်တော့ပုံမှန်အတိုင်းပြန်ဖြစ်သွားပြီ
။ကျုပ်ပြည်ဘက်ကိုတင်းချောင်သွားသူတချို့ကတော့စိုးရိမ်တာတွေရှိတာကြောင့်ပြန်မလာသေးပါဘူး။ဒီအပေါ်မှာတော့မူဆယ်ဒေတာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညီစိန်ကအခုလိုတုံ့တက်ပါတဲ့
။ပြန်မလာရဲသိဖို့ဆိုတော့ပြန်လာခဲ့ရင်တော့ကြမယ်။တစ်ဖက်တော့မဟုတ်တစ်ဖက်ကနေပြီးတော့မှအထိနာလိုက်လို့အရန်ကရောလို့မှစိုးရိမ်တာနဲ့သူတို့ပြန်မလာရဲတာပါ။
လောလောဆယ်မှာမူဆယ်မြို့ပေါ်ကိုတင်းရှောင်လာတဲ့စစ်ပြေးဒုက္ခတွေ3000လောက်ရှိနေပြီသူတို့တွေဟာနေရမပြန်နိုင်သေးပါဘူးမူဆယ်ခရိုင်အုပ်ချုပ်ရေးယုံကတော့မြို့နေပြည်သူတွေရဲ့လုံခြုံရေးအတွက်တပ်မတော်ရဲနဲ့ပြည်သူစစ်တွေကတာဝန်ယူပူးပေါင်းဆောင်ရွက်နေကြောင်းနဲ့နေအိမ်ကိုစွန့်ခွာမသွားကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ် အင်္ဂါနေ့ကတော့ကုတ်ไข่မူဆယ်လမ်းပိုင်းမှာတိုက်ပွဲဖြစ်ပွားတာကြောင့်ကုတ်ไข่မျိုးပေါ်မှာဈေးတွေကျောင်းတွေပိတ်ခဲ့ပါတယ်ဒီကနေ့မှာတော့အခြေအနေဟာပုံမှန်ပြန်ဖြစ်လာပြီလို့ကုတ်ไข่မျိုးကန်တယောက်ကပြောပါတယ
်ဒီနေ့တော့ဈေးလည်းပြောင်းပွင့်နေတောင်းတချို့တော့ပိတ်ထားတယ်ပေါ့နော်ဒီနေ့ကကုတ်ไข่ဈေးနေဆိုတော့ပတ်ဝန်းကျင်အရွာတွေလည်းများတော့အချင်းတော့ဈေးလာကြတယ်မနေ့ကတော့တနက်တနင်္ဂနွေကြားတယ်ဒီနေ့တော့ဟိုဘာမှကြီးစားချက်မရှိဘူးเออมื้อนี้ญาติเรา9:55บ่อารมณ์มาจ้าได้โอเคปฐมอุซงเนาะบ้งกวยตันบ่เนาะพี่รู้สิณอติลีนี่ขณะนี้บ่เว้ย
ลาชูเนี่ยกุ๊กไข่จ้ามาတော့ก้าฤปုံมันตั้วหลามุชื่อนี่จองเลยပြောပါတယ်แชมป์ปีเนี่ยเหมี่ยวป้ายมาไตไข่ตาฤปิ้นถั่นนี่เฉยมากระชินปีเนี่ยพากันญุเนี่ยต้วมาเลยอิงคานี่ก็อสูอะตัมรอเนี่ยกระชินตับพั่วจ้าไตไข่ตาฤผิดบัวแก่บ่าได้ဖကန်ဒေတာကအခြေအနေကိုတော့အဲ့ဒီဒေတာမှာအခြေစိုက်တဲ့ KIA တရင်6ရက်တရင်မှုဒုဗုံမှုကြီးတန်ဆန်းကအခုလိုပြောပါတယ
်ဖကန်ဒေတာပဲမှာတော့ဒီနေ့ကျွန်တော်တို့အခွဲဒီကလမ်းပဲမှာနည်းနည်းထလှရှားတဲ့ဟာရှိတယ်ဘာမှတိုက်ပွဲဖြစ်တဲ့ဟာတော့မရှိဘူးဒါမဲ့တမလို့ပဲကတော့လက်နေကြီး6ချက်9ချက်လောက်တော့အထူးတယ်ခင်ဗျအဲ့ဒီနေ့တော့တိုက်ပွဲမဖြစ်ဘူးခင်ဗျမနေ့ကပဲဖြစ်တယ်ရှောင်းတချင်းတွေ့ပြီးမှရင်ဆိုင်တိုက်ပွဲဖြစ်သွားတဲ့အပိုင်းပါအဲ45မိနစ်လောက်ပဲကြာပါတယ်ခင်ဗျာသူရဲ့လှူရှားမှုကခါတိုင်းနဲ့နည်းနည်းထူးခြားပြီးမှအင်းသားဖြည့်တာတွေရှိရဆိုတော့ကျွန်တော်တို့ဒီဘက်မှာလည်းရင်ဆိုင်တိုက်ပွဲတွေကတော့ဆစ်ရှစ်ပြီးမှတော့ဖြစ်လာဖို့အကြောင်းရှိပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်ပလောင်ကိုးကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကစီးရီးရဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်တတ်စစ်ပွဲဆင်နွှဲရတာဖြစ်ကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီစစ်ပွဲဟာအရတားပြည်သူတွေအကျိုးစီးပွားကိုမထိခိုက်အောင်တတိထားဆောင်ရွက်မှာဖြစ်တယ်လို့အမျိုးသားပြန်လည်တင်းပြတ်ရေးကိုထိခိုက်စေဖို့ကိုလည်းမရည်ရွယ်ကြောင်းသူတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းနောက်ဆုံးရအခြေအနေတွေကိုကိုမိုးစောကတင်ပြပို့ထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ပြည်ပခန့်တွေကြောင့် Suzuki Pla ASEAN ဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေပြီးတော့မလေးရှားအသင်းနှုတ်ထွက်မယ်ဆိုတဲ့တင်ကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မောင်တော်ဒေသကပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့ကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့အင်ရှင်ဖြစ်ပူးတွဲကျင်းပနေတဲ့ Suzuki Pla ASEAN ဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေပြီးတော့မလေးရှားဘောလုံးအသင်းနှုတ်ထွက်ဖို့မလေးရှားအားကစားဝန်ကြီးကကြိုးစားနေပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့ဘလို့တုံ့ပြန်မယ်ဆိုတဲ့အကြောင်းကိုအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထိုင်အောင်ကတင်ဆက်ပေးပါလိမ့်မယ်ရှင
်။ဟုတ်ကဲ့ပါမဲအီတန်စင်ခင်ဗျာပြီးခဲ့တဲ့သတင်းပတ်စနေနေ့တုန်းကမြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကနေအင်ရှင်ဖြစ်ပူးတွဲကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ် Suzuki Pla ပြန်ပွဲကနေမလေးရှားဘောလုံးအသင်းနှုတ်ထွက်ဖို့မလေးရှားလူငယ်နဲ့အားကစားဝန်ကြီး Karen Jamaluddin ကစီရင်လှုံ့ဆော်နေတာပါ။အဓိကကတော့ရခိုင်ပြည်နယ်မောင်တော်ဒေသတွင်ပြည်ပခန့်တွေမှာလူနည်းစုမူဆလင်တွေအပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်ဖြစ်တယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါရယ်မလေးရှားအားကစားဝန်ကြီးကရင်ကတော့မလေးရှားဘောလုံးအသင်းဒီပြိုင်ပွဲကနေနှုတ်ထက်အောင်ထပ်မံကြိုးစားသွားမယ်လို့သတင်းစာရှင်းလင်းပွဲတည့်ရက်မှာအခုလိုပြောဆိုသွားပါရယ်
saya akan minta pandangan daripada jemaah menteri dan sudah
pasti soya apo ye tabora ya wo jono chosa twa ba me lout tin ma lout tin so ra ga lo tru song phyat ja ba le me di naw ma lo atin o chou yin mu ko jono ajan pe twa ma ba ba bae song phyat di kisa na patat lo sat pi lo pyo ni ya aw ma ba da chang le umn no lu nge ri su pi lo jemaah tan yo ma jono ri ye tabora ko twa pe ma ba
malaysia phol lon atin ha ancient myanmar atin ba win cambodia ne vietnam atin lo ne ousu kha ma atu ja ni ya ba ပထမဆုံးတပွဲကျင်းပပြီးချိန်ထိမလေးရှားဘောလုံးအသင်းဟာကမ္ဘောဒီးယားအသင်းကိုနိုင်ပြီးဒီအုပ်စုမှာထိပ်ဆုံးကဥဆောင်နေပါတယ်။မလေးရှားအကစားဝန်ကြီးကတော့လူသားချင်းစာနာထောက်ထားမှုမရှိဘဲနဲ့အာကစားဆိုတဲ့စကားလုံးကိုဘလို့အတိတ်ပဲဖွင့်လို့ရနိုင်မှာပါလဲ။ဒီထက်ပိုဆိုတာကလူသားမျိုးနွယ်စုတွေဖြစ်တဲ့လူနည်းစုမွတ်စလင်တွေကိုရရဆက်ဆက်ညှဉ်းပန်းနှိပ်စက်နေကြတာပါပဲလို့မေကွန်ထုတ်လိုက်ပါတယ်။ဒါကြောင့်လဲသူ့အနေနဲ့ဒီကိစ္စကိုပြီးခဲ့တဲ့ဝန်ကြီးများအစည်းအဝေးမှာတင်ပြဖြစ်တယ်လို့နောက်တစ်ပတ်ထဲမှာကျင်းပမယ့်အစည်းအဝေးမှာလဲထပ်မံဆွေးနွေးသွားမယ်လို့ဆိုပါတယ်။အစိုးရအနေနဲ့ဒီကိစ္စကိုပြည့်ပြည့်သားဆောင်ရွက်နိုင်ဖို့မျှော်လင့်မိတယ်လို့လည်းသူ့ရဲ့ Facebook စာမျက်နှာမှာအင်ကာနေရုံကရေးသားခဲ့ပါတယ်။မြန်မာနိုင်ငံပေါ်လုံးဖွဲ့ချုပ်အမှုဆောင်ရာရှိချုပ်ကိုစိုးမှုကျော်ကတော့အာကစားနဲ့နိုင်ငံရေးရောရှက်အောင်လုပ်လို့မရဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ်။ကျွန်
တော်တို့ကနိုင်ငံရေးနဲ့မဆက်တယ်ပါဘူး။အခုတော့ကစားနေတာပဲ။အခုတင်ပြီးသွားတယ်မလေးရှားကတ်ရှင်ဝင်တယ်။ဒီမလေးရှားအသင်းကအဲ့လိုတစုံတရာပြောတော့အမှမရှိဘောလုံးကနိုင်ငံရေးနဲ့တခြားစီပဲ။သူဝင်ကြီးပဲပြောဘယ်သူပဲပြောနိုင်ငံကဘောလုံးတိုင်းဝိုင်းရော FIFA ရောဟိုတစားနိုင်ငံကဘောလုံးဖွဲ့စည်းတယ်အောင်ဘောလုံးကနိုင်ငံရေးမှမဟုတ်ဘူးဘာတိုင်းနဲ့လည်းဆက်နေလို့မရဘာမှဘာအယောင်မှမရှိအောင်ဘာခွဲအယောင်မှမရှိဘူးဘာအတိုင်းအယောင်မှမရှိဘူးဘာတိုင်းမှမရှိဘူးဘာနိုင်ငံရေးမှမရှိဘူး
ဒီကနေ့မှာတော့မလေးရှားအသင်းနဲ့ဗီယက်နမ်အသင်းတို့ရှင်ပြိုင်ကစားကြသလိုမြန်မာအသင်းနဲ့ကမ္ဘောဒီးယားအသင်းတို့ရှင်ပြိုင်ကစားခဲ့ကြပါတယ်။အုပ်စုပွဲရဲ့နောက်ဆုံးပွဲစဉ်အဖြစ်အရှန်အသင်းနဲ့မလေးရှားအသင်းတွေဟာဒီတစ်ပတ်စနေနေ့နိုဝင်ဘာလ26ရက်နေ့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။ကုထန်အောင်သတင်းပေးပို့ထားတာပါ။အခုဒီခါမှလည်းရခိုင်ပြည်နယ်ပြိပခနဲ့ဆိုင်တဲ့သတင်းပုဒ်ကိုတစ်ဆက်တည်းပြောပြပေးပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းမှာထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတကာရဲ့တောင်းဆိုမှုတွေကိုလစ်လျူရှုပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းဝင်ရောက်ခွင့်ကိုပိတ်ပင်ထားဆဲဖြစ်ပါတယ်။လူခွေလှုပ်ရှားသူတွေကတော့အရက်သားတွေကိုအကာအကွယ်ပေးကြဖို့ဘင်္ဂလားဒေ့ရှ်မြန်မာအစိုးရနှစ်ရက်လုံးကိုတောင်းဆိုထားကြပါတယ်။အပြည်ဆောင်ကတော့ VOA သတင်းတောက်မတ်ဟူစိန်ရဲ့သတင်းလွာကိုအခြေခံပြီးတော့မန္တနာချန်ကဆက်ပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသမှာအော်တိုဘာလာဇမိုင်းကနေကြားဆောင်ရဲစခန်း၃ခုတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်၉ဦးအကြမ်းဖက်တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ပိုင်းမြန်မာအာဏာပိုင်တွေကနယ်မြေရှင်းလင်းမှုတွေလှုပ်ဆောင်တဲ့အနေနဲ့အဲ့ဒီဒေသကလူတွေကိုအဝင်အထွက်မလုပ်ကြဘူးပိတ်ပင်ထားတာဟာတလကျော်ရှိလာတာနဲ့အမျှရာနဲ့ချီတဲ့ရိုဟင်ဂျာတွေကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံခွင့်ရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းနှဲဆက်ကိုဖွင့်ထားပြီးရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေကိုဝင်ရောက်ခိုလုံခွင့်ပေးဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ပြောင်းခွင့်ရပုဂ္ဂိုလ် Adrian Edwards ကဂျနီဗာမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဆွေးနွေးခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမတာပါဝါကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တွေကတော့သူတို့ကိုအစိုးရကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်ခွင့်မပေးဖို့အမိန့်ပေးထားပြီးပြီးခဲ့တဲ့သတင်း6ပတ်အတွင်းမှာရေလမ်းကတဆင့်ထွက်ပြေးကြသူဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ရေပိုင်နယ်ထဲမရောက်ခင်မောင်းထုတ်ခဲ့ရတယ်လို့နေစဉ်နဲ့အမျှလဲလေနှစ်ဆင်းကနေ3ဆင်းလောက်ကိုမြန်မာနိုင်ငံဘက်ပြန်မောင်းထုတ်နေရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်တမှုတဦးဖြစ်တဲ့ဒုဗိုလ်မှူးကြီးအဘူဇာအယ်ဇာဟစ်က VOA ကိုပြောပါရယ်နိုင်ငံတကာလူခွင့်ရေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကတော့
The Bangladesh government has been very cruel towards Rohingya refugees. Right now we have a crisis in northern Rakhine state.
ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာဒုက္ခသည်တွေပေါ်တိတ်ကိုအကျဉ်းအမဲလွန်ပါတယ်။လောလောဆယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခန့်တွေဖြစ်နေတဲ့အချိန်ရိုဟင်ဂျာတွေဟာပြစ်မှတ်ထားခံရပြီးတော့ရွာတွေကိုမီးရှို့ခံရတာအဲ့ဒီမှာရိုဟင်ဂျာတွေတပ်ဖြတ်ခံရတာတွေကြောင့်ရိုဟင်ဂျာတော်တော်များများကမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတာဟာအသက်ရှင်ဖို့အတွက်တခုတည်းသောနီလန်းအဖြစ်နဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ကိုဝင်ခွင့်မပေးခဲ့ပါဘူး။ဒါဟာနိုင်ငံတကာစံနှုန်းတွေကိုချိုးဖောက်မှုပါ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အသက်ဘေးကနေထွက်ပြေးလာကြသူတွေကိုအ ਨੇ ဆုံးယာယီပဲဖြစ်ဖြစ်ခိုလုံခွင့်ပေးရမယ်တာဝန်ရှိပါတယ်။အဲ့ဒီအစားဒီလူတွေကိုဝင်ခွင့်မပေးဘဲပြန်မောင်းထုတ်နေတာပါ။
ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒူဇာမန်ခမ်ခါမဲကတော့မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်စိတ်မသက်မသာဖြစ်ရကြောင်းပြောဆိုလိုက်တယ်လို့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်လို့မရအောင်တားဆီးဖို့နေကြာဆောင်တက်ကမ်းခြေဆောင်တက်နဲ့ရဲတပ်ဖွဲ့တွေကိုအသင့်ပြင်ထားတယ်လို့တနင်္ဂနွေနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားကနှစ်မြစ်ကိုဖြတ်ကျော်ပြီး Cossus Bazar မြို့ကိုနိုဝင်ဘာလ27ရက်တနင်္လာနေ့ကရောက်လာကြတဲ့ရိုဟင်ဂျာတွေကိုခုတုပလောင်ဒုက္ခသည်စခန်းတွေစီဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပို့ဆောင်ခဲ့ပါတယ်။ရာနဲ့ချီရောက်လာကြသူတွေက64ယောက်ကိုဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ကထိမ့်သိမ်းခဲ့ပြီးနေရင်းချင်းမှာပဲမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့တယ်လို့ Reuters သတင်းကပြောပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာရွှေ့ပြောင်းသူများအရေးဆောင်ရွက်နေတဲ့ IOM အဖွဲ့ကအမည်မဖော်လိုသူတယောက်ရဲ့အပြောအရတနင်္လာနေ့တနေ့ထဲမှာမြန်မာနိုင်ငံဘက်ကနေရောက်လာတဲ့ရိုဟင်ဂျာ900ကျော်ရှိတယ်လို့ပြောပါတယ်။ HRW အာရှရေးရာညွှန်ကြားရေးမှူး Brett Adams ကတော့လက်ရှိဖြစ်ပွားနေတဲ့အခြေအနေကိုအစိုးရနှစ်ရပ်စလုံးကပူးပေါင်းဖြည့်ဆည်းဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်
။ Well, they need to work together to protect people. Right now, neither government is protecting vulnerable people.
လူလူကိုအကာအကွယ်ပေးနိုင်မှုအတွက်အစိုးရချင်းချင်းလက်တွဲလှုပ်ဆောင်ကြဖို့လိုအပ်ပါတယ်။အခုလောလောဆယ်မှာတော့အစိုးရနှစ်ရပ်စလုံးကလူတွေကိုအကာအကွယ်ပေးမှုတွေလှုပ်ဆောင်မနေပါဘူး။ဒါဟာတိတ်ကိုစိတ်မကောင်းစရာပါပဲ။ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆိုရင်ပါကစ္စတန်လက်အောက်ကနေလွတ်မြောက်ဖို့ကြိုးပမ်းစဉ်1981ခုနှစ်မှာတုန်းကလူမျိုးတုံးတပ်ဖြတ်မှုနဲ့ကြုံတွေ့ခဲ့ရဘူးပါတယ်။မြန်မာနိုင်ငံဟာဆိုရင်လေလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုမြန်မာစစ်တပ်ရဲ့တိုင်းရင်းသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကြုံခဲ့ရဘူးပါတယ်။ဒါကြောင့်နှစ်နိုင်ငံစလုံးကဒီဒုက္ခတွေကိုနားလည်ကြပါတယ်။ဒါကြောင့်လဲအခုလိုဒုက္ခတွေခံစားရအောင်ပြန်လုပ်နေကြတဲ့အပေါ် နားလေရလေအမတန်ခက်ပါတယ
်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းကြဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်2012ခုနှစ်မှာလူ100ကျော်သေဆုံးခဲ့ပြီးတော့လူ3000ကျော်ဟာလည်းအခုချိန်ဒီဒုက္ခတွေဖြစ်နေထိုင်နေရဆဲအခြေအနေတွေကိုဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအန်နန်ဦးဆောင်ပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့တစ်ခုကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်ကဒုက္ခတွေအရေးကိုမန္တနာချန်တင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 25နဲ့51တူကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီညပိုင်းစီစဉ်တွေမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားစားသတင်းစာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီဝေကနေထုံးလွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် BB ချင်း9:00မှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင်အခုလိုထုံးလွှင့်တဲ့ရေဒီယိုအစီအစဉ်တွေကိုထုံးလွှင့်နေချိန်နဲ့တပြိုင်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဖီဝေကနေထုတ်လွှင့်တဲ့ဘူဒူနေညနေခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုကျော်တင်ကကြီးညာပေးပါမယ်ရှင
်အမေရိကန်ယူကော့ခံသမ္မတဒေါ်နယ်ထရမ့်ဟာယူကော့ပွဲမဲဆွယ်ကာလတွေအတွင်းသူအခိုင်အမာရည်တည်ပြောဆိုခဲ့တာတွေကတချို့ကိုပြန်လျှော့နေပုံရပါတယ်အဲ့ဒီထက်မှာဒီမိုကရက်တစ်ပါတီကသူ့ရဲ့ပြန်ပြည့်ဖြစ်ခဲ့သူဟီလာရီကလင်တန်ကိုထောင်ချပစ်မယ်ဆိုတဲ့ကိစ္စလည်းပေါ်လာပါတယ်ကလင်တန်နိုင်ငံသားရဲ့ဝန်ကြီးဘွာရုံကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ပုံနဲ့ဘရာဟီတာကလင်တန်ဖောင်ဒေးရှင်းနဲ့ပတ်သက်လို့မေးခွန်းတွေထွက်နေတဲ့ပေါ်နောက်ထပ်စုံစမ်းစစ်ဆေးဖို့အရွယ်ချက်မရှိဘူးဆိုတာကိုထရမ့်ကအခိုင်အမာပဲအရေးပြပြောခဲ့ပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟဲလီကိုသူ့အစိုးရလက်ထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်ရွေးချယ်မယ်လို့ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကပြောထားတယ်လို့ဒီကနေ့တရားဝင်အဆိုပြုပြောလာနိုင်ပွဲရှိပါတယ်။အိန္ဒိယကနေရွှေ့ပြောင်းနေထိုင်လာသူတဦးရဲ့သမီးဖြစ်သူအသက်44နှစ်ရွယ်ဟဲလီဟာတောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ဒုတိယမြောက်သက်တမ်းတာဝန်ယူနေသူပါ။ဒါပေမဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့အတွေ့အကြုံရှိသူတော့မဟုတ်ပါဘူး။တကယ်လို့သူအရွေးခံရရင်တော့သူဟာထရမ့်အစိုးရအဖွဲ့ထဲမှာလူဖြူအမျိုးသားမဟုတ်တဲ့ပထမဆုံးအစိုးရအဖွဲ့ဝင်ဖြစ်လာပါမယ်။ကမ္ဘောဒီးယားနိုင်ငံကကမ္ဘာ့ကောင်းဆောင်ဦးနှစ်ယောက်အပေါ်လူသားလူကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တည်တံချမှတ်ထားတာကိုကုလသမဂ္ဂထောက်ပံ့ပေးထားတဲ့ကမ္ဘောဒီးယားတရားရုံးတစ်ခုကအတည်ပြုလိုက်ပါတယ်။ကမ္ဘာ့အစိုးရလက်ထက်နိုင်ငံအကြီးအကဲဟောင်း Khun Samphan နဲ့ကမ္ဘာ့ကောင်းဆောင်ပူပော့ပြီးရင်ဒုတိယကောင်းဆောင်ဖြစ်တဲ့ Nong Charo ကို2014ခုနှစ်တည်းကတည်တံ့ချထားတာပါ။တောင်တိုးပင်လယ်ပြင်မှာရေပိုင်နဲ့အငင်းပွားနေကြတဲ့နိုင်ငံတွေအတွက်ရေနံနဲ့သဘောတန်ခွက်တန်ခွေရှာဖွေရေးဟာအဓိကကြားတဲ့ကိစ္စတစ်ခုဖြစ်နေပါတယ်။ဒီဒေသတွေနိုင်ငံအများပြားဟာလောင်စာကိုပြည်ပကနေအဓိကဝယ်ယူနေကြတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်တဲ့ငါကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ကျွန်မအီတန်စပါရှင်။ဗီအိုအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00ထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323ညနဲ့လိုင်းဒိုမီတာ57 kHz 9885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျေးမွှင်လန်းကြပါစီရှင်။
This program has come to you from the Voice of America, Washington.